ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲကရိန်ဂျာဒုက္ခသည်တွေကိုကာကွယ်စောင့်ရှောက်ပေးဖို့တာဝန်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အထူးတပ်ဖွဲ့ဝင်တွေကဒုက္ခသည်တွေကိုဖမ်းဆီးငွေကြေးမှုတွေနဲ့ညှဉ်းပန်းနှိပ်စက်နေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာပြည်ကနေတပ်ဘေးအန္တရာယ်စိုးရိမ်ရလို့ဘေးလွတ်ရာကိုတိမ်းရှောင်ပြေးခဲ့ရတဲ့ရိန်ဂျာတွေအတွက်စခန်းတွေထဲလူကုန်ကူးမှုမွေးစေဝါးရောင်းဝယ်မှုနဲ့အစာကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုပါဝင်ဒုစရိုက်ရာဇဝတ်ဂိုင်းတွေရဲ့အန္တရာယ်တွေနဲ့ရောအခုလိုလုံခြုံရေးတပ်ဖွဲ့ဝင်တချို့ရဲ့မတရားဆောင်ရွက်မှုတွေကိုပါနေ့စဉ်ရင်ဆိုင်နေကြရတဲ့အတွက်ဒုက္ခသည်တွေအတွက်ဒီတက်လုံခြုံကောင်းမွန်တဲ့လုံခြုံရေးစနစ်တွေအသက်အာမခံချက်ပေးနိုင်အောင်ဆောင်ရွက်ပေးပါလို့ကုလသမဂ္ဂဘာဝင်နိုင်ငံကနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုတောင်းဆိုလိုက်ကြပါတယ်။အကြောင်းစုံကိုတော့ရိန်ဂျာဒုက္ခသည်တွေရဲ့ဒီအကြောင်းစုံကိုတော့မတ်စုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။မြန်မာပြည်ကနေအသက်ဘေးအန္တရာယ်ကနေဆိုရင်ရလို့ဘေးလွတ်ရာကိုတိမ်းရှောင်ပြေးခဲ့ရတဲ့တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့တာဝန်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ဝင်တွေဟာငွေညှစ်တာအနှောက်ယှက်ပေးတာမလိုအပ်ဘဲနဲ့ဖမ်းဆီးပြီးတော့နှိပ်စက်ညှဉ်းပန်းအနိုင်ကျင့်မှုတွေလုပ်နေပါတယ်လို့ HRW လူခွေစောင့်ကြည့်ရေးအဖွဲ့ကြီးကဒီသတင်းပတ်ထဲ January 18ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။အရင်တုန်းကရိုဟင်ဂျာဒုက္ခသည်တွေအတွက်လုံခြုံရေးကိုဘင်္ဂလားဒေ့ရှ်စစ်တပ်ကလုံခြုံရေးတာဝန်ယူပေးခဲ့တာပါ။နောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ APBN ကနေတာဝန်ယူခဲ့ပါတယ်။2020ခုနှစ်ကနေစပြီးတော့စခန်းလုံခြုံရေးအတွက်တာဝန်ယူခဲ့တဲ့အချိန်ကနေစပြီးတော့ဒီလိုနှိပ်စက်အနိုင်ကျင့်မှုတွေကပုံမှန်လိုဖြစ်နေတာလို့စာနာမှုဆိုင်ရာအကူအညီပေးရေးဝန်ထမ်းတွေနဲ့ဒုက္ခသည်တွေက HRW ကိုပြောပါရယ်အခုလိုမျိုးဒုက္ခသည်စခန်းနေတဲ့ဒုက္ခသည်တွေအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုကုလသမဂ္ဂပါဝင်နိုင်ငံတကာဖွဲ့စည်းတာဝန်ရှိတဲ့သူတွေထံကိုဒုက္ခသည်တွေကအကြောင်းကြားတိုင်ကြားပေမဲ့ထိရောက်တဲ့ရေးယူစုံစမ်းမှုမရှိဘူးလို့ဒုက္ခသည်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာနေဆဒူဝနေစဉ်ဖြတ်သန်းမှုတွေကြောင့်အသွာအလာအကန့်အသတ်အတားအဆီးတွေနဲ့နေထိုင်နေရတဲ့ဒုက္ခသည်တွေဟာပြဿနာမျိုးစုံအခက်အခဲမျိုးစုံနောက်အိမ်တွင်းကြမ်းမတ်မှုအပါအဝင်လူကုန်ကူးမှုမူရေးစေဝါရောင်းဝယ်မှုအာစာကျန်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုအပါအဝင်ဒုစရိုက်ရာဇဝတ်ခိုင်းနေတဲ့အန္တရာယ်တွေနဲ့လည်းနေ့စဉ်ရင်ဆိုင်နေကြရပါတယ်။ဒုက္ခသည်တွေကိုချင်းချောက်ပြီးတော့ငွေညှစ်တာအနိုင်ကျင့်တာအပြင်အမျိုးသမီးငယ်လေးတွေကိုပါနှုတ်အမူအရာနဲ့မဖွဲမရထိပါဆော်ကားတာမျိုးတွေအထီတောင်ရှိပါတယ်လို့အမည်မဖော်လို့တဲ့ဒုက္ခသည်ကပြောပါတယ်
။ UNHCR ကိုတင်ပြတာအဲသူတို့ကတည်ဆုံးပါသူတို့ကိုဒုက္ခသည်တွေကတင်ပြတာလည်းရှိတယ်ဒါပေမဲ့ဘာမှပြောင်းလဲလာတာမရှိဘူးဒီ APBN ဆိုတဲ့ရဲတိုင်းကအဲသူတို့ကမန်တကယ်လူတဲမှုကမန်တကယ်ရှုလွင်တဲ့လူတွေပြီးတော့မူရိုက်စေဝါမန်တကယ်လုပ်တဲ့လူတွေနဲ့ကြတော့သူတို့နဲ့ရင်းကိုလိုပါပဲပြင်းမရှိတဲ့လူတွေကသူတို့နဲ့မချင်တဲ့ပုစုလို့ဆိုရင်အဲ့ဒီလူတွေကိုဟောလူတဲမှုမှာပါတယ်ဒီလူတဲမှုမှာပါတယ်မူရိုက်စေဝါမှာပါတယ်ဆိုပြီးတော့မူရိုက်စေဝါတွေယူပြီးတော့တနေ့တလဲနဲ့လဲယူပြီးတော့အဲ့လိုလောက်တာလည်းရှိတယ်အဲ့လိုလည်းရှိတယ်ပြီးတော့စကင်အဝင်အတွေ့လောက်တာရှိမှလည်းငွေရက်တာလည်းရှိတယ်ပြီးတော့ပုံးလို့ပါတော့ကျွန်တော်ခိုင်တော့ရင်အဲ့ဒီပုံးကိုစစ်ဆဲတယ်စစ်ဆဲပြီးတော့မကန်ဆွဲဆဲပြီးတော့ငွေရိုက်တာရင်းမင်းနဲ့ဆက်တာရှင်းချပြီးတော့ငွေအဲ့လိုရှိတယ်ပြီးတော့မြို့သမီးတွေစုလို့ဆိုရင်လည်းပဲအဲနောအမွာယာအရာစော်လကောင်းပြီးတော့မပွေမယာပြီးတော့စတဲ့ပင်သူတို့ abuse တွေလောက်တာရှိတယ်harassment လို့ sexual harassment လို့ဘာညာသူတို့နှဲစီလောက်တယ
်အခုလိုမျိုးဒုက္ခသည်စခန်းတွေထဲမှာလုံခြုံရေးတာဝန်ခံရဲတပ်ဖွဲ့ဝင်တချို့ ਨੇ ကန့်တာဝန်ခံဒီဘက်ကအာခရီလိုက်စားမှုငွေညှစ်မှုတွေ ਨੇ လုံခြုံရေးပိုင်းရော့ရဲနေတဲ့ဒုက္ခသည်တွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုလည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဦးစောလွင်ကသူ့အတွေ့အကြုံနဲ့ရှင်းပြီးတော့ရှင်းပြပါတယ
်။တော့ APBN ရေးတွေကိုကျွန်တော်တို့ကိုဘယ်လိုနှိပ်စက်တယ်ဆိုတာကိုကျွန်တော်နည်းနည်းရှင်းပြရှင်းပါတယ်။နံပါတ်1ကျွန်တော်တို့ကိုဟိုးစာစခန်းတိုင်းမှာကျွန်တော်တို့ဘလောင်အလိုက်အဲ့ဒါ APBN ရေးဆိုတော့ကျွန်တော်တို့ကိုဆောင်ပွားထွက်လာခဲ့တာ။ဒါပေမဲ့ကျွန်တော်တို့ကနေပြီးတော့သူတို့ကိုဆောင်ပစ်နေရတာသူတို့ကနေပြီးတော့ဟိုမှာဖမ်းပြီးတော့ဟိုမှာငွေရေးဖတ်ဆန်တည်းရေးတဲ့9000 4000 2000 3000 5000အဲ့လိုပဲရေးတဲ့မွေရည်ဆေးဝါးရောင်းတဲ့လူတွေရှိတယ်သူတို့ကိုတွားပြီးတော့ဖမ်းတယ်ဖမ်းပြီးတော့သူတို့စီကဖတ်ဆန်ပေးယူတယ်အခိုင်မာစီတွေကောင်းဆောင်တွေတီးတာနဲ့သူတို့နဲ့ပါညီပြီးတော့သူတို့အရာတွေလောက်တယ
်ရိုဟင်ဂျာဒုက္ခသည်စခန်းပေါင်း34ကန့်နဲ့ဘာဆန်ချာကျွန်းနောက်ပြီးတော့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနယ်စပ်မှာရှိတဲ့ zero line စခန်းစားတဲ့နေရာတွေမှာလုံခြုံရေးအဆင့်ဆင့်တာဝန်ယူထားတဲ့အခြေအနေကိုအမည်မဖော်လို့တဲ့ဒုက္ခသည်ကပဲအခုလိုဆက်ရှင်းပြပါတယ
်။ကျွန်တော် cause ပါတာကရင်မဆိုရင်အတန်တော့ရုပ်ပြီးတော့စစ်တပ်ကသူတို့ကယ်ဆယ်ရနေနဲ့သူတို့ယာယီတင်ပြတာရှိတယ်။ပြီးတော့ရေးတွေဆိုရင်လည်းအူကီယာရေးစခန်း၊တက်နာဖီရေးစခန်းရှိတယ်။အဲ့ဒီရေးစခန်းကပဲကျွန်တော်ကိုခိုင်တွေ့တာပါ။
အဲ့နောက်ပိုင်းမှာဒီစစ်တေကိုလည်းရောက်တိလိုက်တာရှိတယ်ယူနေရှိရဲ့ရင်ပုံဝင်နဲ့ဟိုအပီဗီအန်ရေးတိအင်းဆိုပြီးတော့ခြားပေးတာရှိတယ်အဲ့ဒီအပီဗီအန်ရေးတိအင်းကပဲကျွန်တော်တို့ကိုအဲလုံချုံရဲ့တာဝန်ယူပေးတာပါအခုလိုလုံချုံရေးကိုတာဝန်ယူပေးထားတဲ့လုံချုံရဲ့ရဲတပ်ဖွဲ့ဝင်တွေကိုနိုင်ကသူတို့ကျူးလွန်နေတဲ့ကိစ္စတွေကိုသက်ဆိုင်သူတွေကစုံစမ်းစစ်ဆေးပြီးတော့တာဝန်ရှိ စီစမံဆောင်ရွက်ပေးပါလို့တောင်းဆိုပါတယ
်။ DAPBN ရဲ့လော်ရီတွေကို UN နဲ့ UN နဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးတော့မတရားမှုတွေပြစ်မလာအောင်လောက်ပွားရေးရှုဖို့မှုတွေပြစ်မလာအောင်ဒါရိုက်ဒီဒုက္ခသည်တွေရအသင်တွေကိုတွန်းလဲရအောင်လို့ရင်ပူပြီးတော့ကောင်းပါပါ
။အသက်အငယ်ကနေဆိုရင်ရလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုအသက်လူပြေးရှောင်ခဲ့ရတဲ့သိန်းနဲ့ချီတဲ့ရိုဟင်ဂျာတွေအတွက်စားနပ်ရိက္ခာနေစရာကျန်းမာရေးဆောင်ရှောက်မှုတွေကိုအင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကနေတာဝန်ယူပြီးတော့ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီထောက်ပံ့နေတဲ့တာဝန်ယူဖြည့်ရှင်းပေးနေတာဖြစ်ပါတယ်။အထူးသဖြင့်ရိုဟင်ဂျာတို့လုံခြုံရေးအာမခံချက်ပေးနိုင်မှုအတွက်ကိုလည်းလုံခြုံရေးအစီအမံတွေနဲ့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့နေ့စဉ်လုံခြုံရေးကချိမ့်ချောက်တဲ့အန္တရာယ်တွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်ရှင်။